ဒီနေ့ခင်မှာကိုနဲ့မကွာတဲသွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီ။သတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အသည့်အသည့်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုံးနီးပါးလုံးအင်တာနက်ချိတ်ဆက်ဆက်သွယ်တုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မို့လို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင်
။ New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံတုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်တံသတင်းပုံစံနဲ့ပေးတာကပို့ပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ် Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှု company တစ်ခုဖြစ်ပါတယ
်အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလက်စီ media တွေမှာ social media တွေဒီ co page တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ဘာလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလုံလာကြတယ်ပေါ့ web tv လုံလာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီသူတို့ရဲ့ tv viewer ပေါ့အတန်းနဲ့ရှိချီတယ်ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပို့ခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့ကအင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်ကသိမ်းမကြည့်ကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျဟုတ
်ဒီပညာပြောင်းလဲလာတာရောပရိသတ်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်၃နှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘလို့ပြောင်းလဲသွားနိုင်ပါသလဲကိုကြည့်ကျင်တဲ့အကြောင်းအရာကိုကိုကြည့်ကျင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ video on demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစီမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ
်ကျွန်တော်ထင်တယ်ဒီလက်ရှိ traditional media တို့ပြောတဲ့ခုနကလိုပေါ့နော်ပုံနှိပ်website လဲအတိုင်းအတာတခုတည်းဟိုအခုက traditional အောင်ဖြစ်လာပြီစအရော new media ပေါ့ပြီးကြတဲ့ဆယ်နှစ်လောက်က website ဆိုတာ new media ပေါ့နော်အခုက website က traditional media ဖြစ်သွားပြီးတော့ social media new media ဖြစ်လာတယ်ပေါ့နော်အဲပြီးတော့ TV ပေါ့ဒါရီရဆက်ရှိနေဦးမှာပါပြီးကြတဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါအဲဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘလို့ content တွေရှိဆိုတော့မေးခွန်းပဲရှိမယ်ဒါပေမဲ့တစ်ဖက်မှာလဲလူတွေကဘလို့ဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေထားပေါ့မြန်မာပြည်ရဲ့အနေထားဆိုတာဥပမာဖြင့်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့လူတွေကတော့ဘလို့ပဲဖြစ်ဖြစ် video on demand လို့ခေါ်တဲ့ကိုကြည့်ချင်တဲ့ဟာကိုကိုကြည့်အချိန်ကြီးကြည့်နိုင်တဲ့ဟာမျိုးပို့ပြီးတော့လုံလာမှာအဲ့တော့ဘလို့လဲဆိုဥပမာဖြင့်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး modern စမ်းစမ်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လေမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ကြလာလိမ့်မယ်သူတို့ကြည့်ကြတဲ့ဟာကိုအချိန်မီးကြည့်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှလည်းမဟုတ်သလိုသူတို့ဟိုဘယ်အချိန်မှကြည့်တယ်ဆိုတာလည်းကိုမမှန်းနိုင်ဘူးသူတို့ကြည့်ကြတဲ့အချိန်သူတို့ကြည့်ကြတဲ့ content ကိုပေးနိုင်မယ်ဆိုတဲ့ခက်ကဒါ3နှစ်ပြည့်မှရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ခံ smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပိုပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဓိကတော့ဒီ technology ကအမြဲတမ်းပြောင်းနေတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ဒီ mobile အသုံးပြုသူတွေရဲ့ demand တွေပေါ့နော် demand ကအရင်များလာတယ်ဟုတ်ရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကျ data သုံးတဲ့ rate ကအရင်များလာတယ်ဆို mobile operator တွေကအစားမလုပ်လာလဲဆိုတဲ့အခါ data ကိုသူပြီးတော့ promotion တွေပေးလာကြတယ်ဥပမာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ပဲနဲ့ဥပမာ data ဘယ်လောက်ဝယ်ရင်ဗာပေးမယ်လို့ညာပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဘာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဘာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေကပိုများလာပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ကအခု group တော်တော်များများကဒီ Facebook ကလည်း live channel တွင်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live လို့လွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live လွှင့်တဲ့ media တွေပိုများလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီနှစ်နှစ်သုံးနှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟာ
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး Digital Media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာဘိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ Pandia ရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
Pandia မှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖော်ကိုင်ဖက်တွေလည်းလာတူခံစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital snip ပုံစံ platform တွေကအခုမှစတဲ့အချိန်ပဲရှိနေပါသေးတယ်။ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။နည်းပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါး internet ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများဓာတ်ကိုအများကြီးတာပါတယ်။အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမယ့်စင်ကုန်မှုကတော့ online ပေါ်မှာရှိလာရတဲ့ကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အဆုံပို့ပေးနိုင်မလဲ digital ညီပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပိုအကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခမ်းကဏ္ဍကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငင်းကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရပ်တည်နေမှာမဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာတော့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေတယ် digital media လုပ်နေတယ်လို့ခံယူတာထက်မီဒီယာလုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကြရင်လည်းမပြောနိုင်ဘူး။မနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစဉ်းစားသေးတဲ့ဤပညာအစ်တစ်ခုပေါ်လာပြီးတော့ဒီမှာ augmented reality လိုမျိုးဖြစ်သွားမယ်။ဟိုသတင်းကြေညာတိုင်းအဲ့ဒီသတင်းကြေညာသူကကိုယ့်ရှိမှာမတည့်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလား။အဲ့ဒီဟာကြတော့မှလူတွေကနားထောင်မလား။အဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားအနေနဲ့ကတော့ဟို technology ဤပညာကိုအမြဲတမ်းဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအစ်စ်အဆန်းတွေကိုနိုင်ငံသားမှဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီကအခုကဒီငယ်စီးကြတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများနဲ့မျက်စိဖွင့်ထားဖို့လိုပါတယ
်ကြောင်းလဲနေတဲ့ဤပညာနဲ့အမိသတင်းတွေပေးနိုင်ဖို့သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါတည်းပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ်
။ Well, I think one of the big opportunities that comes with such a rapid adoption of technology is to segment.
ဒီနေ့ပြောင်းလဲနေတဲ့ဤပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းအချက်အလက်မျိုးစုံကိုတစုတစည်းနဲ့ပေးလိုက်တာမျိုးတစ်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်။ပထဝီဒေတာရတယ်မဟုတ်ဘူးမတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပြလို့ရပါတယ်ကိုပြစ်မှတ်ထားတဲ့ပြည်သက်တွေစီကိုရောက်နိုင်ဖို့တိတ်ကိုကောင်းတဲ့အခွင့်အလမ်းကြီးဖြစ်ပါတယ
်အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုတာချင်တယ်ဆိုရင်သတင်းတန်ဖိုးရှိတဲ့တုံးသက်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဥထွန်းထွန်းနိုင်ကအကြံပေးပါတယ်
အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ကဒီပြည်တွင်းမီဒီယာနဲ့ပြည်ပမီဒီယာနှစ်ခုခွဲလိုက်တာပေါ့မှာ VOA ဆိုရင်ကျွန်တော်တို့ကပြည်ပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဗာလဲဆိုတော့ reach နဲ့ဟိုချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်တခုခု thickness ဆိုလို့ရှိရင်အဲ့ဒီနေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ iReport လို့ဟာမျိုးတွေလောက်လာကြတယ်ဆိုတော့ဟိုကြည်ရောက်ကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လောက်တာမျိုးလိုပေါ့နော်ဆိုတော့ဒါကတော့လုံးလို့ရသလိုတခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတော့အကတကယ် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မနေ့တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘယ်လိုဟာမျိုးကိုဒီလိုမျိုးဒီပြည်ပမီဒီယာတွေရာနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုတော့တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာ recover story လို့ဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့ဒီလိုပဲနေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်းတန် media လေးတွေမလုပ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံသား media တွေအနေနဲ့အဲ့လိုမျိုးတွေများများလုပ်ပေးရင်တော့ကျွန်တော်တို့တန်ပြီမှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်ပြီအဲ့ဒီ information တွေပူရနိုင်မယ်ပေါ့ဟုတ်
တရင်ပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်မှာပါလဲ
အဓိကအရေးကြီးတယ် smartphone မျိုးစုံမှာအရေးကြီးတယ်နေရာလုံးတဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့ smartphone နေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်တော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးเนาะဒါရေကူးရေးပို့ distribution production distribution အဲ့မှာ plus smartphone ကတော့ multi purpose use smartphone တွေပို့ပြီးတော့ဟုတ်ဖြစ်လာနိုင်မယ်ဓာတ်ပုံဗီဒီယို text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလုပ်ဘာလုပ်မလဲဆိုတော့ကျွန်တော်တို့ smartphone မှာပဲ digital tv channel ကို internet မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာက smartphone တစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်မယ်အဲ့တော့ smartphone တွေရဲ့ဒီ multiple use ကပုံပြီးတော့များလာနိုင်မယ် smartphone တွေအခုတည်းပုံများလာနိုင်မယ်
smartphone တွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့သလိုသတင်းမှာသတင်းတုပြဿနာတွေလည်းရှိလာနေပါဗျ။ဒါပေမဲ့ဒီ smartphone တွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါဗျ။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့် smartphone နည်းပညာနဲ့အတူသတင်းစီးဆင်းမှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြည့်ဆင်းမလဲဆိုတာချက်အတွက်စဉ်းစားထားဖို့ကလည်းသိက္ခာအရေးကြီးတယ်ထင်ပါတယ်ရှင်ကျမစုမြတ်ပါပါ